မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပမြို့ပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ DC မြို့လူတို့အုံကြွမှုအတွင်း Trend account ကို Twitter နဲ့ Facebook ပိတ်ထားဆိုတဲ့သတင်းတရုတ်နှစ်သက်ကူအတွက်ထုတ်လုပ်ထားတဲ့ Apple ရဲ့ AirPods Pro Limited Edition ဆိုတဲ့သတင်းသူနာပြုတက္ကသိုလ်များနဲ့သူနာပြုနဲ့တားဖွားသင်တန်းကျောင်းတွေရဲ့သင်ကြားသင်ယူမှုအစီအစဉ်များတွင် Electronic စနစ်သုံးသင်ကြားသင်ယူမှုပုံစံကိုထည့်သွင်းသင်ကြားပေးမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပရမအုံဆောင်တင်တဲ့ပုံအနေနဲ့ DC မြို့လူတို့အုံကြွားမှုအတွင် Trend account ကို Twitter နဲ့ Facebook ပိတ်ထားဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Twitter ဟာဗုဒ္ဓဘူးနဲ့နှောင်းပိုင်းကပထမဆုံးအကြိမ်အဖြစ်သမရ Trend account ကိုပိတ်ခဲ့ပါတယ် Washington ပြည်နယ်မှာမငြိမ်မသက်မှုနဲ့အကြမ်းဖက်မှုဖြစ်ပေါ်တဲ့နေ့မှာပဲသမရ Trend ရဲ့ account ကိုတန်ခတ်မှုအဖြစ်ပိတ်လိုက်တာပဲဖြစ်ပါတယ် Twitter ဟာ Trend account ကိုပိတ်ပင်မှုကို12နာရီအထိပြုလုပ်ခဲ့ပြီးတော့ Tweet 3ခုကိုပယ်ဖြတ်ခဲ့ပါတယ် Trend အနေနဲ့ရွေးကောက်ပွဲဆိုင်ရာအခြေအမြစ်မရှိတဲ့ပူပေါင်းကြံစီမှု theory နဲ့အကြမ်းဖက်မှုလှုပ်ဆော်တာတွေစတင်နေရင်အကောင့်ကိုရာသပံပယ်ဖြတ်မယ်လို့ Twitter ကတတိပေးခဲ့ပါတယ် Facebook ကလည်းသမရ Trend account ကိုပထမဆုံးအကြိမ်အဖြစ်24နာရီတိုင်ပိတ်ပင်ခဲ့ပါတယ် Trend account policy နှစ်ခုကိုချိုးဖောက်ခဲ့တယ်လို့ Facebook ကပြောခဲ့ပါတယ် Facebook ပိုင် Instagram ကလည်း Trend ကိုပိတ်ပင်ထားခဲ့ပါတယ်ဆက်လက်ပြီးတရုတ်နှစ်သက်ကူအတွက်ထုတ်လုပ်ထားတဲ့ Apple ရဲ့ AirPods Pro Limited Edition ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Apple ဟာတရုတ်နှစ်သက်ကိုဂုဏ်ပြုမှုအဖြစ် AirPods Pro Limited Edition တစ်မျိုးကိုမိတ်ဆက်ခဲ့ပါတယ်အဲ့ဒီ AirPods Pro ကိုတော့တရုတ်ဟောင်ကောင်စင်ကာပူထိုင်ဝမ်နဲ့မလေးရှားစတဲ့အာရှနိုင်ငံတွေမှာရောင်းချပါမယ်တရုတ်နှစ်အရာအခုလာမဲ့နှစ်သက်ကနွားနှစ်ဖြစ်ပါတယ် Apple ကတရုတ်နှစ်သက်ကူအတွက်ချစ်စရာကောင်းတဲ့ emoji ဇက်ကောင်တစ်ခုကိုဖန်တီးထားပါတယ် Apple ဟာသက်ဆိုင်တဲ့နိုင်ငံ Alike Homepage မှာလည်းတီးခြား logo ကိုထည့်ထားပါတယ် AirPods Pro Limited Edition ဈေးနှုန်းကပုံမှန် AirPods Pro ဈေးနှုန်းနဲ့အတူတူပဲဖြစ်ပါတယ်ဥပမာဆိုရင်တရုတ်ပြည်မှာကြီးမှာ Yuan 1996ဆိုရင်ဟောင်ကောင်မှာလည်းဟောင်ကောင်ဒေါ်လာ1999ဖြစ်ပါတယ် AirPods Pro Limited Edition ထုတ်ကုန်မှာနွား emoji အသေးစားလည်းပါဝင်လာပါတယ် AirPods Pro Limited Edition ကိုတော့သက်ဆိုင်ရာနိုင်ငံတွေမှာ Apple Lovely Store ဒါမှမဟုတ် apple.com ကနေဝယ်နိုင်ပါတယ် Apple ကတော့မှာယူမှုတစ်ခုချင်းစီအတွက် AirPods Pro နှစ်ခုမှာယူခွင့်ပြုထားပါတယ်ချက်ချင်းပို့ဆောင်ပေးမှာဖြစ်တယ်လို့လည်းသိရပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့သူနာပြုတက္ကသိုလ်များနဲ့သူနာပြုနဲ့တားဖွားသင်တန်းကျောင်းတွေရဲ့သင်ကြားသင်ယူမှုအစီအစဉ်များတွင် Electronic စနစ်သုံးသင်ကြားသင်ယူမှုပုံစံကိုထည့်သွင်းသင်ကြားပေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်သူနာပြုနဲ့တားဖွားဒီပလိုမာ3နှစ်သင်တန်းနဲ့တားဖွားဒီပလိုမာ2နှစ်သင်တန်းနောက်ဆုံးနှစ်များတွင် Electronic စနစ်သုံးသင်ကြားသင်ယူမှုပုံစံ E-learning platform ထည့်သွင်းကစတင်သင်ကြားပေးသွားမှာဖြစ်တယ်လို့သိရပါတယ်ဝန်ကြီးဌာနအနေနဲ့ COVID-19 ဖြစ်စဉ်ကာလအတွင်းဆေးနဲ့ဆေးပညာနှီးနွှဲပညာတက္ကသိုလ်16ခုမှာသင်ကြားမှုများခိတ္တရပ်ဆိုင်ထားရခြင်းကိုအမြန်ဆုံးပြန်လည်စတင်နိုင်ရေးနဲ့သင်ကြားသင်ယူမှုလုပ်ငန်းများပုံမှန်ကောင်းမွန်တိုးတက်စေရေးတို့အတွက်ဆောင်ရွက်လျက်ရှိရာခေတ်မီ electronic နည်းပညာသုံးသင်ကြားမှုများလည်းတစ်ခုအပါအဝင်ဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်အခုကဲ့သို့ခေတ်မီ electronic နည်းပညာသုံးသင်ကြားသင်ယူမှုပုံစံ e-learning platform ကိုအသုံးပြုရန်အတွက်လိုအပ်တဲ့ပစ္စည်းများဖြည့်ဆည်းခြင်းဆောင်ရွက်ပုံနည်းစနစ်များသင်ကြားခြင်းနဲ့ကနတ်ဦးစမ်းသပ်ခြင်းလုပ်ငန်းများကိုစီမံချက်ပုံစံဖြင့်ပြုလုပ်၍စနစ်တကျဆောင်ရွက်ပြီးစီးပြီးဖြစ်သည်ကိုတွေ့ရှိရပါကြောင်းခေတ်မီသတင်းအချက်အလက်နဲ့ဆက်သွယ်ရေးနည်းပညာကိုအသုံးချကသင်ကြားသင်ယူမှုများကိုဝန်ကြီးဌာနရဲ့တက္ကသိုလ်များနဲ့သင်တန်းကျောင်းများတွင်ဆောင်ရွက်လျက်ရှိခဲ့ပြီးတော့အခုအခါ electronic စနစ်သုံးသင်ကြားသင်ယူမှုပုံစံ e-learning platform ကိုသူနာပြုတက္ကသိုလ်များနဲ့သူနာပြုနဲ့တားဖွားသင်တန်းကျောင်းများရဲ့သင်ကြားသင်ယူမှုအစီအစဉ်များတွင်ထည့်သွင်းပေါက်ဆက်ကစတင်ဆောင်ရွက်တော့မှာဖြစ်ကြောင်းဒေါက်တာမြင့်ထွေးကဆက်လက်ပြောကြားခဲ့ပါတယ်။အဆိုပါအကြောင်းအရာကိုကျန်းမာရေးလူစွမ်းအားအရင်းမြစ်ဦးစီးဌာန Access to Health Fund နဲ့ John Hopkins University တို့ပူးပေါင်းဆောင်ရွက်တဲ့သူနာပြုနဲ့တားဖွားဒီပလိုမာ3နှစ်သင်တန်းနဲ့တားဖွားဒီပလိုမာ2နှစ်သင်တန်းနောက်ဆုံးနှစ်များမှာ electronic စနစ်သုံးသင်ကြားသင်ယူမှုပုံစံ e-learning platform ထည့်သွင်းကစတင်သင်ကြားမဲ့အစီအစဉ်မိတ်ဆက်မှုခန်းနာမှာပြောကြားခဲ့တာဖြစ်ပြီးတော့ဆိုပါခန်းနာကို January 6ရက်ကကျင်းပပြုလုပ်ခဲ့တာပဲဖြစ်ပါတယ်။ e-learning platform ကိုအသုံးပြုရမှာတွေးကြုံနိုင်တဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုအမြဲတမ်းသုံးသပ်ပြီးတော့ကြော်လွားကြရမှာဖြစ်ပြီးတော့ internet အမြန်နှုံးနှေးတဲ့နေရာအနည်းငယ်မှာလည်းပုံစံတစ်မျိုးနဲ့ဆောင်ရွက်ထားကြောင်းနဲ့ယခုလက်ရှိမှာသူနာပြုနဲ့တောက်ဖွားသင်တန်းကျောင်း53ခုမှာတက်ရောက်နေတဲ့သင်တန်းသူသင်တန်းသားပေါင်း9538ဦးနဲ့သူနာပြုတက္ကသိုလ်များမှာတက်ရောက်နေတဲ့သင်တန်းသားသင်တန်းသူပေါင်း1499ဦးရှိတယ်လို့လည်းသိရပါတယ်
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်
ရွေးမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။